clean government လို့ခေါ်တယ်ဒီတန့်ရှင်းတဲ့အစိုးရဆိုတဲ့အပိုင်းမှာတော့ခေါင်းဆောင်ပိုင်းဒီအဂရိလိုက်စားမှုကင်းစင်သွားတယ်အောက်ပိုင်းမှာလည်းအထက်အလျောက်ရွတ်ကျသွားတယ်ဆိုတာဒါ NLD အစိုးရရဲ့အားသာချက်တရအဖြစ်နဲ့ကျွန်မရှုမြင်ပါတယ်ဒါပေမဲ့ good governance လို့ခေါ်တဲ့ဒီကောင်းမွန်တဲ့စီမံခန့်ခွဲမှုအပိုင်းမှာတော့အားနေသေးပဲလို့ကျွန်မအမြင်နဲ့သုံးသပ်လို့ရပါတယ်လူ့ကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမြဲပေးပါဆိုတဲ့အခါမှာအဲ့ဒီစီမံခန့်ခွဲမှုလုပ်တဲ့လူတွေမှာကဒီစီမံခန့်ခွဲနိုင်တဲ့စွမ်းရည်ကအတော်လေးလိုအပ်နေတယ်လို့ကျွန်မသုံးသပ်လို့ရပါတယ်အဲ့ဒါကြောင့်အားမလို့အားမရဖြစ်ကြတာအများကြီးတွေ့ရပါတယ်ရှင
်နောက်အဲ့လိုပဲစီစာထင်ရှားတဲ့တိုးတက်မှုလေးပြောပြပါဦးခင်ဗျာ
ဒီရန်ကုန်တိုင်းဆိုလို့ရှိရင်ပေါ့ဒီဝင်းကြီးချုပ်ကိုရိုင်းကသူပြည်ပြင်ပြောင်းလဲခြင်းတဲ့ဟာလေးတွေကိုသူဆက်လုပ်ခဲ့ရတွေ့ရပါတယ်အဲ့တော့ပြည်သူလူထုအများစုကလည်းဒီသူဆက်လုပ်ခဲ့တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအတိမတ်ပြုတာရှိတယ်လို့တချို့ကလည်းအတိမတ်မပြုတော့မကဘဲနဲ့အပြစ်တင်တဲ့လူတွေလည်းရှိပါတယ်ဒီမကွေးတိုင်းတို့ဘာလို့မှဆိုလို့ရှိရင်ဝင်းကြီးချုပ်ကမီတာမကိုအလုတ်ကိုဖိဖိစီစီလုတ်တယ်အတန်တော့မကြောက်ဘူးဒါပေမဲ့အလုတ်ဖြစ်တယ်ဆိုပြီးတော့ဥမာလမ်းတွေလည်းအရန်ကောင်းလာတယ်တစင်းတကြစီမံခန့်ခွဲနိုင်တယ်ဆိုပြီးတော့ချီးကျူးတာတွေရှိပါတယ်ဒါတချို့ပြည်နယ်တွေကြတော့လည်းလုံပိုင်ခွင့်ကိုအတုံးမချတတ်ဖင်းနဲ့ဟိုလင်းဟင်းတာတွေအများကြီးရှိတာပေါ့နော်ဒီအုတ်ချွေရေးပိုင်းနဲ့ပတ်သက်ပြီးခြုံပြီးပြောရမယ်ဆိုလို့ရှိရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဒီလုတ်ပိုင်ခွင့်အာဏာပေးတဲ့နေရာမှာပြတ်သားမှုမရှိတာပဲလားဒါမှမဟုတ်အောက်ခြေပြည်နယ်အတိုင်းအသီးသီးမှာရှိတဲ့လူတွေကပဲဒေါ်အောင်ဆန်းစုကြည်ကိုကြောက်နေတာပဲလားတော့မပြောတတ်ဘူးပေါ့နော်သူတို့မှာလုတ်ပိုင်ခွင့်မရှိတဲ့လူမျိုးအားလုံးကမြင်နေကြရတယ်အဲ့တော့လုတ်ပိုင်ခွင့်ကိုပြပြတသားခွဲဝေပေးမှုအပိုင်းမှာဒေါအောင်ဆန်းစုကြည်မှာအမတန်မအောင်အားနည်းနေတယ်လို့ကျွန်မသုံးသပ်ပါဒါကျွန်မကိုယ်ပိုင်အမြင်ပ
ါဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကအာနာလုပိုင်ခွင့်ကိုခွဲမပေးတာလားအောက်ကလူတွေကပဲတာဝန်မယူရတာလားဘယ်လိုသုံးသပ်လို့ရလဲ
ကျွန်မဥပမာလေးတစ်ခုပြောမယ်ဆိုလို့ရှိရင်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒေါအောင်ဆန်းစုကြည်တာဝန်ပေးထားတဲ့ပုဂ္ဂိုလ်ရှိတယ်ဆိုပေမဲ့သူတို့နှစ်ယောက်အတန်ဒီကနေ့အထိကျွန်တော်တို့သတင်းမီဒီယာမှာဘယ်သူမှမကြားရသေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဆိုလို့ရှိရင်ဘာပဲပြောဟို power delegate လုပ်တာလုပ်ပိုင်ခွင့်ပေးတာဖြတ်သားတယ်လို့ပြောရှိခဲ့တာပေါ့နော
်ဟုတ်ကဲ့အဲ့ဒီအကြောင်းရင်းကျွန်တော်ကမေးတဲ့မေးခွန်းပဲပြန်မေးရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ကိုယ်ကလွှဲမပေးချင်တာလားသူတို့ကိုယ်ကတာဝန်ပြီးမလုပ်ရတာလားဘယ်လိုယူဆပါလဲ
ကျွန်မအမြင်ပြောရရင်ပေါ့နော်ပွင့်လင်းမြင်သာမှုမရှိခဲ့တဲ့အစိုးရလက်အောက်မှာဘယူရိုကရက်တွေဒီအစိုးရဝန်ထမ်းတွေလုပ်ခဲ့တယ်နေခဲ့ရတယ်စစ်အစိုးရလက်အောက်မှာနေခဲ့ရတယ်ဆိုတဲ့ခါကျတော့ဒီလူကြီးတယောက်ကနေပြီးတော့လုပ်ပါလို့မပြောမချင်းပြောပါလို့မပြောမချင်းသူတို့မပြောနိုင်ဘဲနဲ့ကြောက်စိတ်ပါတာလည်းဖြစ်နိုင်တယ်သူတို့ပြောလိုက်လို့တခုခုမှားသွားတယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်စိတ်ကွက်သွားမှာဆိုတာလည်းဖြစ်နိုင်တယ
်နိုင်ငံသားမီဒီယာတခုမှသုံးသပ်တဲ့လူတယောက်ကရေးပါတယ်ဒေါအောင်ဆန်းစုကြည်ကိုဆက်ခံနိုင်မဲ့အလားအလာရှိသူဟာဖြိုးမင်းသိမ်းဖြစ်တယ်သူဟာဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့ကိုယ်ပိုင်အယူဆကိုပုံမှန်လင်းအတင်ပြရဲဆုံးသူဖြစ်တယ်။ဒါဝင်လဲဒေါအောင်ဆန်းစုကြည်ကထောက်ခံတယ်လို့တော့သူဆိုထားတယ်တော့ခင်ဆိုရင်ခင်ဗျာ
။ဟုတ်ကဲ့ဦးဖြိုးမင်းသိန်းကတော့သူရန်ကုန်တိုင်းကိုထိမ့်သိမ့်နိုင်နေဆိုတဲ့အရေးအချင်းကလည်းမနေပါဘူး။အဲ့တော့သူဟာလူငယ်တယောက်ဖြစ်တယ်။စစ်တပ်ကလာတဲ့လူလည်းမဟုတ်ဘူး။အရသားလူငယ်ကျောင်းသားလူငယ်ကနေပြီးတော့ဒီလိုဒီနေရာရောက်လာတဲ့အခါမှာဒါကငါလုံပြမှဖြစ်မယ်။ပြပြတသားလုံမှဖြစ်မယ်ဆိုပြီးတော့သူအရေးစုံပြီးလုတ်ခဲ့တာ။ဘာပဲပြောအတိုင်းအတာတစ်ခုအထိခီးရောက်တယ်လို့ပြောလို့ရပါတယ်။အဲ့တော့ဒေါအောင်ဆန်းစုကြည်အနေနဲ့လည်းဒါကို appreciate လုပ်တယ်လို့ကျမတို့ကြားရပါတယ်။တခြားပြည်နယ်တွေတိုင်းနေရာဝင်ကြီးချုပ်တွေအနေနဲ့လည်းသူ့ရဲ့နမူနာလေးကိုယူပြီးတော့ပြောင်းလဲတင်တာကိုရဲရဲဝင့်ဝင့်ကြီးပြောင်းပြဖို့လိုတယ်။ဒေါအောင်ဆန်းစုကြည်ကိုတိုင်ပင်လို့ရတယ်လို့ကျမထင်ပါတယ်။ဘာလို့ဆိုတော့သူတို့ကြောက်နေတယ်ဆိုတာကလည်းဟိုကျမတို့အမြင်ကိုပြောတာပေါ့နော်တကယ်လည်းဟုတ်ချင်မှဟုတ်မှာပါ
ငင်းချမ်းရေးဖြစ်စဉ်ကောဘလောက်ရှိကိုတွေ့ပါလေဒေါအောင်ဆန်းစုမဲဆွေကတုန်းကပြီးခဲ့တဲ့ဂတိပေါ့လေငင်းချမ်းရေးရအောင်လုပ်မယ်ဆိုတာဟာသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်အခုအခြေအနေကတော့ဟိုရှေ့တလှမ်းမှမတူပဲနဲ့နောက်ကိုနှစ်လှမ်းပြန်ဆုတ်နေတယ်လို့ကျမမြင်ပါတယ်အားလုံးသိရတဲ့အတိုင်းပဲအခုလောလောဆယ်တိုက်ပွဲတွေကလည်းဆက်ဖြစ်နေတယ်နောက်ပြီးတော့ဗမာလူမျိုးကြီးဝါဒအရာသူတို့ဟိုခွဲခြားဆက်ဆံနေတယ်ဆိုတာဒီကနေ့အထိတိုင်းရင်းသားလူမျိုးအသီးသီးမှရှိနေတဲ့ခံစားချက်ပါနောက်ပြီးတော့တိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့ငင်းချမ်းရေးအကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကိုကျမမေးမှုပါတယ်မေးတဲ့အခါမှာဦးအောင်ကြည်ကပြောတာတိုက်ပွဲတွေဖြစ်နေတယ်ဆိုတာတဲ့နီးဗျူဟာအရာဖြစ်နေတာပါတဲ့ကျမအခုလုပ်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကြီးကဒါဟာမဟာဗျူဟာအရာလုပ်နေတာပါတဲ့အဲ့တော့တိုက်ပွဲတွေဟာတစုံတစ်ခုသောနေမြေပိုင်ဆိုင်မှုကိုအခြေခံနေနေမြေကျူးကျော်မှုကိုအခြေခံနေအဲ့ဒါကြောင့်ဒီငင်းချမ်းရေးလုပ်ငန်းစဉ်ကြီးဖြစ်တဲ့ဒီမဟာဗျူဟာကိုတော့အ ਨੇ အကျဉ်းသာထိခိုက်မှုရှိပြီးတော့လုံးဝဒီတိုက်ပွဲတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်ကြီးပြတ်သွားနိုင်တယ်ဆိုတော့မဟုတ်ဘူးလို့သူကပြောပါတယ်ဒါပေမဲ့ကျမတို့လက်တွေ့မြင်နေရတဲ့အခြေအနေမှာဒီတိုင်းရင်းသားတွေဘက်ကခံစားရတဲ့နာကြီးချက်တွေဥပမာဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ဒီ၄ဘွဲ့ဆိုလို့ရှိရင်စစ်တပ်ကနေပြီးတော့မတူသလိုမတန်သလိုဆက်ဆံနေဟာသူတို့ကတော့ဒီဘွဲ့ဝိုင်းကိုခေါ်စရာမလိုဘူးဆိုတဲ့ခံစားချက်ပေါ့လေအဲ့ဒါရှိနေတဲ့အတွက်ကြောင့်မလို့ဒီတိုင်းရင်းသားတွေနဲ့ငင်းငယ်ရေးရယူတဲ့ကိစ္စမှာဒန်းတူအခွင့်အရေးမရသေးသေးရတော့ငင်းငယ်ရေးကရွှေပြည်တော်မျှော်တိုင်းဝေးဖြစ်နေမှာပါ ဟုတ်ကဲ့ဒီစစ်တပ်အကြောင်းပြောရမယ်ဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်သေးရွေးစစ်တပ်ရဲ့အခန်းကဏ္ဍကတော့မြန်မာနိုင်ငံမှာအမြဲတမ်းလွှမ်းမိုးနေဥမှာပါအမှန်တော့တပ်မလို့ဆိုတာပြည်သူပြည်သားအလုံးရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရမယ်လုံခြုံမှုရှိအောင်ကာကွယ်ပေးရမယ်ဒါပေမဲ့အဲ့ဒါလေးကမိကမတ္တာဖြစ်နေပြီးတော့သူတို့ပါဂျင်နာနိုင်ငံရေးစ
ตัวนี้เนี่ยตึกพี่รอไม่รู้ล้าได้ปုံซันเมียนเนี่ยได้ရှင်ทีนี้อุชุอุซีฐานะဆိုလို့ရှင်ဟိုเจ๊လက်အထီအောင်သူတို့ရဲ့ဩဇာလှမ်းမှုကရှိနေတော့မှာပဲဒေါ်ဆန်းစုကြီးရဲ့ဩဇာအာဏာအဲ့ဒီနေရာကိုလုံးဝတက်ရောက်မှုမရှိပါဘူးတမရာကြီးဥထင်ကျော်ဆိုပိုတောင်းဆိုပါသေးတယ်တမရာကိုနောက်ဆုံးစေဖို့ကလည်းဖွဲ့စည်းပုံပြင်မှရမယ်အဲ့ဒီကစားလည်းသူတို့လုံးဝမထိနိုင်မတွန်းနိုင်တော့ဘူးခါမ ီးပုံကိုမပြင်နိုင်ခြင်းပဲဖြစ်တယ်လို့ဆိုပါတယ်။ဆိုတော့ဒါကိုမပြင်နိုင်သေးတော့သောသောကအခြေအနေမျိုးဆေးကိုရွေးလာစရာအကြောင်းမရှိဘူးခင်ဗျာ
။ဟုတ်ကဲ့ပါ။အဲ့တော့ NLD ဒီဇိုင်းမှတ်မှတ်စူးစမ်းလာခဲ့တာကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပဲဒီဇိုင်းမှတ်မှတ်စူးစမ်းလာခဲ့တာ။ဒါပေမဲ့တစ်နှစ်သာပြည့်သွားတယ်။လွတ်တော်တွေမှာကျွန်တော်တို့ကြည့်နေတဲ့အခါမှာတခြားဥပဒေအမျိုးမျိုးသာဟိုပြင်ဆင်ဖို့စူးစမ်းခဲ့တဲ့ထိုက်လျောက်ပြင်ဆင်နိုင်ခဲ့တဲ့ဥပဒေတွေရှိတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာအဓိကကျတဲ့ဒီတက်မတော်ရဲ့အခန်းကဏ္ဍကိုပြင်ဖို့ဟာတော့နှမ်းတစ်စီးလောက်တောင်မှအကျိုးတက်ရောက်မှုမရှိခဲ့ဘူးလို့ပဲကျွန်မမြင်ပါတယ်ရှင့်။
နောက်နိုင်ငံရေးကိစ္စတွေထဲမှာအရေးကြီးတဲ့ကိစ္စနိုင်ငံတကာကလည်းအများကြီးဝေဖန်ရှုတ်ချနေတဲ့ကိစ္စရခိုင်ပြည်နာဖြစ်ပါတယ်ဒီကိစ္စကောလာလာဘလောက်ကောင်းနိုင်တယ်လို့ထင်ပါလဲအဓိကအခက်အခဲဘာဖြစ်နေပါလဲ
ရခိုင်ပြည်နယ်မှာရှိနေတဲ့ဒီမွတ်စလင်တိုင်းဝိုင်းပေါ့နော်အဲ့မွတ်စလင်တိုင်းဝိုင်းနဲ့ဒီဒေသခံမူရင်းရခိုင်တိုင်းရင်းသားတွေရဲ့ဂျားပြည်နာကတော့ဟိုတော်တော်လေးကိုအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာပဲရှိနေသေးပါပဲဘာဖြစ်လို့လဲဆိုတော့မွတ်စလင်တိုင်းဝိုင်းကရခိုင်ပြည်နယ်ကနေပြီးတော့အပြင်လဲထွက်လို့မရဘူး။အဲ့မှာပဲဂျောင်ပိတ်မိနေတဲ့သဘောဖြစ်နေတယ်။ပြီးတော့သူတို့ကိုဒီမြန်မာနိုင်ငံရဲ့1982ခုနှစ်ဒီနိုင်ငံသားပြုမှုဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးပြီးတော့မြန်မာနိုင်ငံထဲကိုဖြန့်ပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ဘာပဲပြောပြောဒီရခိုင်ပြည်နယ်ရင်ဆိုင်နေရတဲ့အကြက်တဲအထိုက်လျောက်ပြေးလဲသွားနိုင်မယ်လို့ကျွန်မမြင်ပါတယ်။ဘာလို့လဲဆိုတော့ရခိုင်တိုင်းရင်းသားတွေကဟိုစိတ်ထဲမှာဖြစ်နေတာသူတို့တွေကလည်းစင်းစင်းရဲနေကြရတာပဲလေမွတ်စလင်အတိုင်းဝိုင်းကိုကူညီဖို့ဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဟိုလာပြီးတော့ပေးနေတဲ့အကူအညီတွေကလည်းများသောအားဖြင့်မွတ်စလင်အတိုင်းဝိုင်းကိုပြစ်မှတ်ထားပြီးမွတ်စလင်အတိုင်းဝိုင်းကိုအာယုံဆိုင်ပြီးပေးနေတာဖြစ်ပါတယ်အဲ့ဒါအဲ့ဒီအခါမှာရခိုင်ဒေသခံတိုင်းရင်းသားတွေအနေနဲ့ကသူတို့လည်းစင်းရဲတာပဲသူတို့မှလည်းစာတင်ကြောင်းတွေလည်းမရှိဘူးဒီကျမ်းမာရေးစောင့်ရှောက်မှုကလည်းမလုံလောက်ဘူးဒါပေမဲ့တကယ်ဝိုင်းပြီးတော့ပြုတ်ပေးနေတာဒီမွတ်စလင်အတိုင်းဝိုင်းကိုပဲဖြစ်နေတယ်ဆိုတဲ့ခါကျတော့ရခိုင်နေရဲ့စိတ်ထဲမှာဘာဘလို့ပဲပြပြမခံရှိမခံတာတွေဖြစ်ကြတာပေါ့လေအဲ့တော့ဒီဗမာတပြည်လုံးခံစားရမယ့်ဝေဒနာအလုံးကိုမွတ်စလင်အတိုင်းဝိုင်းနဲ့အတူတူနေနေရတဲ့ဒီရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်ကအင်မတန်မှကိုနာကြီးဖို့လည်းကောင်းပါတယ်အဲ့ဒါကြောင့်မို့သူတို့တွေဟိုကြောင်ပိတ်မိတယ်လို့ဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့တွေကိုတကယ်လို့ဒီ1982ခုနှစ်နိုင်ငံသားပြုမှုဥပဒေအရဥပဒေနဲ့အညီပေးလို့ရတဲ့ရေချင်းပြည့်မီတဲ့လူကိုပေးတဲ့အခါမှာသူတို့တွေကိုမြန်မာနိုင်ငံထဲကိုလွတ်လပ်စွာသွားလာခြင်းပေးခဲ့မယ်ဆိုလို့ရှိရင်တော့ဘာပဲပြောအထိုက်လျောက်ပြေလည်နိုင်မယ်လို့ကျွန်မထင်ပါတယ်ရှင
်စီးပွားရေးပြည်သူလူထုရဲ့နေစဉ်ဘဝဘလောက်တိုးတက်လာသလဲအလုတ်ကင်ပူရလာကြသလားနည်းနည်းပြောစီရှင်ပါတယ
်မြန်မာနိုင်ငံမှာအခုဟိုတယ်အစ်တေဆောက်တယ်စားတောက်ဆိုင်တွေအစ်တေပေါ်လာတယ်ပြီးတော့ဟို shopping center ကြီးတွေ shopping mall ကြီးတွေပေါ်လာတယ်ဆိုတော့ဘာပဲပြောမြန်မာပြည်သူလူထုကအရင်တုန်းကတည်းကဆိုင်တော့အလုတ်ကင်အခွင့်အလမ်းတွေပို့ပြီးတိုးတက်လာတာတွေ့ရပါတယ
်ပညာရေးကျမ်းမာရေးရောခင်ဗျာ
ပညာရေးကဏ္ဍအခုတည်းကဒီစနစ်တစ်ခုစမ်းသပ်လိုက်မအောင်မြင်လိုက်နောက်တစ်ခုစမ်းသပ်လိုက်နေကျောင်းသူကျောင်းသားတွေဆရာဆရာမတွေရဲ့ဘဝအစမ်းသပ်ခံအစ်စ်မှာပဲရှိနေသေးပဲလို့ကျွန်မထင်ပါတယ
်ကျမ်းမာရေးရော
ကျမ်းမာရေးမှာရန်ကုန်မြို့ကြီးမှာတော့ဒီပုဂ္ဂလိကဆေးရုံတွေအများကြီးပေါ်လာတယ်ပတ်စံတက်နိုင်တဲ့လူဒန်းစားအတွက်ကတော့ပုဂ္ဂလိကဆေးရုံတွေကကျမ်းမာရေးပြည်သူဆောင်ရှောက်မှုအတွက်ကကောင်းကောင်းကြီးပေးနိုင်ပါတယ်ဒါပေမဲ့ဆင်းရဲသားလူဒန်းစားအတွက်ကတော့ဒီကိုပိုင်ဆေးကန်းလေးတွေပုဂ္ဂလိကဆေးကန်းလေးတွေမှာသွားမယ်ရန်ကုန်ဆေးရုံကြီးကိုသွားပြီးတော့အကူအသခံမယ်ဒါပေမဲ့ရန်ကုန်ဆေးရုံကြီးမှာလည်းလူနာတွေကများတဲ့ခါကျတော့ဝင်းနဲ့အားမမျှပဲနဲ့ဝင်းဆောင်မှုပေးတဲ့အပိုင်းမှာတော့အားနည်းနေပါတယ်ဒါပေမဲ့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနမှာတော့အတော်လေးတိုးတက်လာတာတွေ့ရပါတယ်ရရောက်ဘယ်လူနာမဆိုလူမျိုးမရွေးဘာသာမရွေးအကုန်လုံးကိုအမျှတတအကုန်လုံးကိုဝန်ဆောင်မှုပေးနေတာတွေ့ရလို့ကျွန်မစိတ်ချမ်းသာပါတယ်
Okay, mami mesti media ni kerja tu cara, jenuh sering sama dia lalak kuih mawe. Media lalak kuih belau sih jawab le. Suya media ni boh belau tu lihat ni tawa le. Radio lupa le.
Jemaru yang mualing ke rabo no, dia dah suya di telalu sih no. Jemaru media loga dahari pobi lalak lame, pobi le drain ni, jaja leja cina debi ni, tak sanya ni biro yasih le meru. Jemaru mualing ni mualing ke raba. Jemaru mualing je dia we, tak cina lalak mesti boli. ยิ่งสู้ว่าเลือดแท้ตรงอ่ะเด็ดดาวมาปูบิขึ้นเขยอะไรตัวเขยอะไรสิบาร์เลยแต่ไปช่วยวิญญาณอะไรอ่ะรอจะได้ฟังหลังเสร็จแล้วลูกศิษย์พี่เรื่องวิญญาณอะไรสิบาร์เลยแต่ไปพี่เอ๋สู้กันสิเรื่องดูเรื่องสูบีรอขันท้าวิเมลูเลยถ้าเกิดเลยช่วยวิญญาณอะไรบ้างเนาะลงมาไม่พี่เอ๋ไม่สู้เรื่องดูเรื่องมีอะไรเนี่ยมีอะไรเสียสันนี่อะไรพี่เรื่อง
เช่นเลยยายอยู่ไปคุยสุดเรื่องนี้มาเลยดีเนี่ยที่ตัวเด็กมึงไม่ใช่เดี๋ยวว่าช้าๆก้าจีสุดเลยปู่มาอยากเลยอากูตัวเลี้ยวโอ้เจ้าเดี๋ยวนี้ยินเสียงนี้อะไรแค่เดี๋ยวนี้ยินเสียงนี้อะไรเสียบชิบาร์เลย